ထိုင်းနိုင်ငံဘန်ကောက်မြို့တော်ကစီယန်ပါရဂွန်ကုန်းတိုင်းမှာအော်တိုဘာလ3ရက်နေ့ကဖြစ်ခဲ့တဲ့ပစ်ခတ်မှုအတွင်းတေဆုံးခဲ့ရသူတွေနဲ့ဒဏ်ရာရသူတွေကိုနစ်နာကြေးပေးရမှာတေဆုံးသူမြန်မာအမျိုးသမီးမမိုးမြင့်နဲ့တရုတ်နိုင်ငံသူအမျိုးသမီးအတွက်နစ်နာကြေးဘတ်ငွေ6သန်း2သိန်းစီပေးသွားမှာဖြစ်တယ်ဆိုပြီးခရီးသွားတဲ့အကစားဝင်ကြီးမစ်ဆူဒါဝမ်ဝမ်ဆိုပကစ်ကိုဆွန်ကသတင်းတောက်တွေရဲ့အမေးကိုထိုင်းဘာသာနဲ့အခုလိုဖြေကြားသွားခဲ့ပါတယ်
พยายามพิวัตรนะคะช่วยสำหรับผู้เสียชีวิต2รายรายละ5ล้านค่ะค่ะและมีในส่วนของผู้บาดเจ็บด้วยค่ะรายละ 300,000 บาทค่ะ
အခုပေးမဲ့နင်နာကြီးကတော့တေဆုံးသူတွေအတွက်အစိုးရကဘတ်ငွေ3,000နဲ့ပါရဂွန်ကုန်တိုက်ကနင်နာကြီးဘတ်ငွေ5,000စုစုပေါင်းတဦးကိုဘတ်ငွေ6,000နဲ့3,000ဖြစ်ပါတယ်ဒါအပြင်ဒဏ်ရာရသူတဦးချင်းကိုလည်းပါရဂွန်ကုန်တိုက်ကထိုင်းပတ်ငွေ3သိန်းပေးသွားမယ်ဆိုပြီးပြောဆိုသွားပါတယ်အစိုးရက5000နဲ့ဆိုရင်တော့စုစုပေါင်းပတ်ငွေ3သိန်းခွဲပေးရသွားမှာပါအခုလိုမျိုးစီယန်ပါရဂွန်ကုန်တိုက်မှာပြစ်ခတ်မှုကြောင့်ထိုင်းနိုင်ငံကိုလာရောက်မဲ့နိုင်ငံသားသားကဘာလက်ခီးသွားတဲ့အနေနဲ့စိုးရိမ်မှုတွေဖြစ်လာနိုင်ပေမဲ့ထိုင်းခီးသွားလုပ်ငန်းကိုထိခိုက်မှာမဟုတ်ကြောင်းနဲ့2023ခုနှစ်မှာနိုင်ငံတကာခီးသွား25သန်းကျော်လာရောက်မယ်ဆိုပြီးခန့်မှန်းထားပြီးအခုအော်တိုဘာလအထိခရီးသွားတွေဝင်ရောက်လာမှုဟာတန်း20ကျော်ရှိကြောင်းကိုလည်းထုတ်ပြန်သွားခဲ့ပါတယ်။တရုတ်ခရီးသွားတွေရော့နေသွားနိုင်မလားဆိုပြီးစိုးရိမ်မှုတွေရှိပေမဲ့ဘေးကင်းစွာလာရောက်လည်ပတ်နိုင်ကြောင်းဒီလိုဖြစ်ရမျိုးမဖြစ်အောင်လုံခြုံရေးကိုလှုံ့ဆော်သွားမယ်ဆိုပြီးသတင်းတောက်တွေကိုပြောဆိုသွားခဲ့ပါတယ်ရှင်။